ကူးစက်မြန်ပြင်းထန်တဲ့အိန္ဒိယမျိုးကွဲသစ်အပါအဝင်ကိုဗစ်ဗီဇပြောင်းမျိုးကွဲသစ်တွေမြန်မာနိုင်ငံမှာအင်္ဂါနေ့ကစတင်တွေ့ရှိခဲ့ကြောင်းကျန်းမာရေးတာဝန်ရှိသူတဦးကပြောပါရယ်အိန္ဒိယမှာကိုဗစ်လှိုင်းသစ်ပြန်တက်ခဲ့တယ်လို့မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းအဖြစ်ပြင်းပြင်းထန်ထန်တက်မလာရေးဘာတွေလှုပ်ဆောင်နေပြီးပြည်သူတွေကဘယ်လိုဝိုင်းဝန်းအကာအကွယ်ပေးနိုင်ပါသလဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရကုသရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာတန်းနိုင်စုကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရှင
်ဒီအိန္ဒိယဘူးမျိုးကွဲသည့်စဝန်လာပုံကိုကျမရဲ့အသိပညာနှစ်တည်းဌာနတာဝန်ခံလည်းဖြစ်တဲ့ဒေါက်တာသန်းနိုင်စုက
လက်တမတာပြန်ပွားလေတဲ့ဒီ train နေတဲ့ဝင်ရောက်လာတယ်ဒါပေမဲ့အဲ့ဝင်လာတဲ့အချိန်တွေကကျွန်တော်တို့ဒီ meeting နေထဲမှာဆွေးနွေးတဲ့အခါကျတော့ဒီကျွန်တော်တို့နောက်ဘက်ကတပတ်နိုင်ငံနဲ့ဆက်ဆက်တယ်ဒီကားနဲ့တမူးပေါ့ပြည်နိုင်ငံနဲ့လည်းဆက်ဖြစ်တဲ့နေရာတွေမှာတွေ့ရတဲ့ပုံကလည်း cluster light တွေ့တယ်လူစုလိုက်ဖြစ်ပွားတဲ့ဟာပေါ့နော်ပြည်တဲ့အခါကျတော့သူ့ရဲ့ဒီ transmissibility ခေါ်တာပေါ့သူဆက်တိုက်ဆက်တိုက်ကူးတယ်ဒီမှာအရင်ငယ်နေတယ်ဆိုတော့ဒီကားမိတယ်အဲ29မီမှာကျွန်တော်ပိုးတွေ့ရတိုင်းတော့ငါအဲထူးခြားစတွေ့ခဲ့တယ်။ဒါဆိုရင်တော့ခေရကတော့တွေ့နေပြီဒါဒီဒီသာပြောင်းနဲ့ပိုးတော့ဒီကိုများနေပြီ။အဲတော့ကျွန်တော်တို့စိတ်ထဲမှာဒီဟာကိုအဲ့ချိန်တည်းကစိတ်ထဲမှာ new variant ဆိုပဲဗီဇာမျိုးကွဲပေါ့ကျွန်တော်ကသဘောထားပြီးတော့ခောင်းရဲဆဲတာပေါ့နော်။သူ့ရဲ့ပါဆိုကျွန်တော်တို့ကစင်ကောင်ကြီးတာမတွေ့သေးတာပေါ့နော်။ဒီချိန်မှာစင်ချေရကိုတွေ့ပြီပေါ့။ဒါမှမဟုတ်ကျွန်တော်ကဖြစ်နိုင်တယ်ကျွန်တော်တို့တစ်ဘက်ကဒီ awareness နဲ့တင်တဲ့အပိုင်းတွေရောတစ်ဖက်ကငញ្ញဆန်ဆန်ပိတ်တဲ့အပိုင်းတွေရောပေါ့နော်။
ဟုတ်ကဲ့ဆရာအဲ့ဒီတော့လက်တွေ့ကာကွယ်ထိချုပ်နိုင်မှုအနေထားရောဘယ်လိုရှိနေလဲဆရာ
ဒီကိုဗစ်ဆိုင်ကြီးဆိုတာဆရာတကယ်ဟိုနည်းပညာအရလည်းကွန်ပျူတာတက်တဲ့နိုင်ငံကြီးပေါ့နော်တကယ်ဟိုကျန်းမာရေးစနစ်တွေပေါ့နော်ယောဂထိချုပ်တဲ့စနစ်တွေကောင်းမွန်တဲ့နိုင်ငံကြီးတွေမှာတာစီတို့မရနိုင်တဲ့ယောဂတွေမှာပါတာပေါ့နော်ဒီဗီဇာပြောင်းပိုးတွေရဲ့တဘာဝအရလည်းသူကမြင်းမြင်းဆန်ဆန်တက်နိုင်တဲ့သဘောရှိရပေါ့နော်ကြောင့်လို့သူကတဖြည်းဖြည်းနဲ့ကျွန်တော်တို့ဒီဘက်အလေးပေါ့နော်ခုနနေဆက် data ချိရနေရတယ်ဒီဘက်ကလေးပေါ့နော်အဲမန်လီပေါ့နော်ခုရန်ကုန်မှာပါ cluster light တွေ့လာတယ်ပေါ့နော်ဒါပေမဲ့အခုချိန်ထိကျွန်တော်တို့ကကံကောင်းတဲ့အချက်တူပဲပြောအောင်ပေါ့နော်အဲ့ဒါကတော့တကယ်ဟိုဒါပြန့်သွားတဲ့အနေအထားမဟုတ်ဘူး full blown community spread အနေနဲ့မတွေ့ရဘဲနဲ့သူကဒီ cluster ကို case ပေါ့နော်အဲဒီနေရာလေးမှာသူကအခုဆိုကျွန်တော်လာရှိုးသူတည်တာတယ်ပေါ့နော်အဲ့ဒီကပထမဝင်လာတဲ့လူကဒီ traveling history ရှိခဲ့တယ်ပေါ့နော်အဲ့ဒီနဲ့ဆက်ဆက်တဲ့လူတွေမှာ cluster အတင်းတွေ့ရတယ်အဲ့အဲ့လိုပဲတခြားနေရာတွေမှာလည်း cluster လေးတွေနဲ့တွေ့နေရတော့ဒါပြန့်သွားတဲ့အနေအထားမဟုတ်ဘူးဒီ cluster အုပ်စုလိုက်ကျွန်တော်တွေ့နေရတော့ဒါယောဂါကိုထိန်းချုပ်နိုင်တဲ့အချက်မှရှိပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုလိုမျိုးကွဲသစ်တွေစတွေ့လိုက်တာကဘလို့အရေးပါမှုရှိလဲဆရာကြ
ီး wake up call လို့ခေါ်တာပေါ့နော်ကျွန်တော်တို့ဒီကုသယောဂါဗီရအနေနဲ့ပြောရရင်ဒါတွေကကျွန်တော်တို့အတွက်ခေါင်းဆောင်ထိုးတယ်ပေါ့နော်ဥပမာကျွန်တော်တို့ဒီမှာဖြစ်ပွားမှုနည်းတဲ့အချိန်မှာဒီဗလာဇန်နဲ့ကဒီအိန္ဒိယဘက်ကနေစပြီးတော့နောက်ဘက်မှာဖြစ်တဲ့အခြေဘက်မှာဖြစ်တယ်ပေါ့နော်။ထူးထူးခြားခြားဒီ wave တွေအနေနဲ့တက်လာတော့ကျွန်တော်တွေ့ရတယ်။ animation ဆက်ဆက်လေးရှိတဲ့အားလည်းရှိပြီးပေါ့နော်။အဲဒီလိုနေရာမျိုးတွေမှာလွယ်လွယ်ကူဝင်လို့ထွက်လို့ရတဲ့နေရာတွေလည်းအများကြီးရှိတယ်။ဒီလိုမျိုးအိန္ဒိယချင်းနိုင်ငံတွေမှာဖြစ်တယ်ဆိုတာကျွန်တော်တို့က first wake up call ပေါ့။ဒါစပြီးပထမခေါင်းဆောင်လို့တယ်ပေါ့။ပြီးရင်ကကိုယ်နိုင်ငံမှာမဖြစ်ဘူးတင်မဲ့ဘုံစုကိုယ်နိုင်ငံတွေကိုရောက်လာတယ်ပေါ့နော်။ဒီပဲလာဇန်လောက်ကနေတဲ့ဒေတာတွေပြောမီလာလောက်မှာကျွန်တော်ဂျူတင်ပြင်ဆင်နေတာအများကြီးလုပ်ခဲ့တယ်ထင်းတဲ့အတိုင်းပဲဒီလာကုန်မှာကျွန်တော်စတွေ့ရပေါ့နော်တွေ့တဲ့အချိန်ကလည်းဒါဒုတိယအလုံးထုတ်တဲ့ခေါ်မှာပေါ့အဲ့ဒီအချိန်ပြီးရခါကျတော့အခုဒီရန်ကုန်တို့လိုနေရာမျိုးတွေလေဘရန်တို့လိုနေရာမျိုးတွေပေါ့နော်ဒီလိုနေရာမျိုးတွေမှာလည်းခုန cluster of case တွေ့လာတယ်ဆိုတာဒါကလည်းတတိယပေါ့ခေါင်းလောင်းထိုးတဲ့အကြီးပေါ့နော်အဒီတဲ့ပူကျဲတဲ့ခေါင်းလောင်းထိုးတဲ့တော့နောက်ဆုံးဒါ billion of concern ပေါ့ POC လို့ခေါ်တာပေါ့ဒါစိတ်ပူစရာကောင်းတဲ့ visa မျိုးကွဲပေါ့ဖြစ်တဲ့ alpha နဲ့ delta နဲ့ကိုကျွန်တော်တွေ့ရပေါ့နော်အဲနောက် kappa လည်းတွေ့ရပေါ့အဲ့ခါကျတော့ပူကျဲခေါင်းလောင်းထိုးတဲ့ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီကူးစက်မြန်ပြင်းထန်တဲ့မျိုးကွဲသစ်ကနေမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းပြင်းပြင်းထန်ထန်ဖြစ်မလာဘူးပေါ့နော်အဓိကပါမှချင်းလဲဆရာရင
်ဘာပဲတော်တော်ပါပဲလို့တို့ကိုဗစ် -19 ရောဂါကာကွယ်ရေးတိကျနေတဲ့မန်ဆက်ချင်းနဲ့ဈေးချင်းခပ်ခွာနေခြင်းဒီဟာတွေကိုကျွန်တော်တို့ကလူတိုင်းအနေနဲ့စိတ်ထဲမှာအမြဲတမ်းထားပြီးတော့ကာကွယ်ရမယ်မိမိရစပြီးကာကွယ်ရမယ်ဆိုတာလုံးဝပေါ့နော်နိုင်ငံကျင်သွားမယ်အချိန်အခါဖြစ်နေပါပြီခင်ဗျာ